မင်္ဂလာညနေခင်းပါတောတာရှင်များရှင် POA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဖေဖော်ဝါရီလ6ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းတိုမီတာ7925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီမှာနိုင်ငံလောက်ပါဒီကနေ့အစီအစဉ်တွေတာဝန်ယူပြဆက်သွားမှာပ
ါမင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပြီးသွားမှာပါအထူးဆုံးစစ်ဆေးမှုရောဘတ်မူလာနဲ့တွေ့ဆုံစကားမပြောဖို့သမ္မတဒေါ်နယ်ထရမ့်ကိုသူရှိနေတွေကအကြံပြုလိုက်ပါတယ်။နောက်ဒီမြန်မာနိုင်ငံကပြည်ပခါတွေအရေးအဖြစ်ရှာရမှာအင်ဒိုနီးရှားအနေနဲ့ကူညီနိုင်တဲ့အခမ်းအနားနဲ့ပတ်သက်ပြီးတော့လူခွေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာယက်ရိုက်အယ်ဟူစိန်ကအလေးနက်ထားပြောကြားလိုက်ပါတယ်။ဒီလိုထိတ်တဲရောက်တဲ့တွင်ကိုတင်ပြပေးတော့ရှိပါတယ်ခင်ဗျာ
။ကောင်းပါပါရှင်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းအသက်ခံမှုဟာအေးအေးခေါ်ရခိုင်တပ်ဖွဲ့ကကြိုးတင်ကြံစီလှုပ်ရှားမှုဖြစ်ကြောင်းပြည်ထရေးဝန်ကြီးဌာနကထုတ်ပြန်လိုက်တဲ့ပေါ်ရခိုင်တပ်ကဘယ်လိုတုံ့ပြန်ပါသလဲ
။ပမာဆိုအနေနဲ့နော်ဒါပြဿနာတစ်ခုပေါ်တိုင်းဒီအခွင့်အရေးတစ်ခုခုရတိုင်းမှာနော်ကျွန်တော်တို့ဒါဒေါ်လာရဲ့ဖွင့်စည်းတွေကိုနော်ဂုဏ်သက်ကြရုံး
လို့အေးအေးတပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခပြောသွားတော့ပါရှင်။ပြည်စုံကတော့မကြခင်ကြမှာပါ။အကြပြင်ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်ဖြစ်မှာမြမတပ်မတော်နဲ့တိုင်းနာလနဲ့ကန်တီအန်လေးတအောင်ပလောင်တပ်ဖွဲ့တို့ကြောင့်တကြောပြန်တိုက်ပွဲတွေကြောင့်ဒေသခံတွေနေရဆုံးခွာထွက်ပြေးနေရတဲ့တဲ့တွေနဲ့နိုင်ငံရင်ကျဲမှုဖလဲရေးအစီအစဉ်အရအမေရိကန်ခြေဆိုင် Next Level Hip Hop ဖွဲ့ဟာစနေလာနေ့ညကအမေရိကန်တပ်မကြီးနဲ့အိမ်မှာမြန်မာပြည်သက်တွေကိုဖျော်ဖြေတဲ့တဲ့တွေကိုကြားဖို့ရှိပါတယ်။ခုရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးတဲ့တဲ့တွေကိုကွန်အောင်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်
။အထူးဆုံးစစ်ဆေးမှုရောဘတ်မူလာနဲ့တွေ့ဆုံစကားမပြောဖို့သမ္မတဒေါ်နယ်ထရမ့်ကိုသူရှိနေတွေကအကြံပြုလိုက်ပါတယ်2016သမ္မတရွေးကောက်ပွဲကာလမှာထရမ့်ရဲ့မဲဆယ်စီယုံရေးအဖွဲ့နဲ့ရုရှားတို့ကြားပတ်သက်ဆက်ဆံမှုရှိခဲ့သလားဆိုတာနဲ့နောက်သူသမ္မတဖြစ်လာပြီးမှကြာခင်မှာပြည်အောင်စုစုံစမ်းစစ်ဆေးဘီရို FBI ညွှန်ကြားမှု James Comey ကိုယာရုကနေဖိရှားလိုက်တာဟာတရားရေးအပေါ်ကြားဝင်ဆွဖက်ရရောက်သလားဆိုတာကိုအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကစုံစမ်းစစ်ဆေးနေတာပါအဲ့လိုတွေ့ဆုံရမှာမှားယွင်းပြောကြားတာတွေဒါမှမဟုတ်အရှင်းအောင်မညီပြောဆိုခဲ့မိရင်ပြည်အောင်စုစုံစမ်းစစ်ဆေးမှုကိုလိန်လယ်ထွက်ဆိုမှုနဲ့ထပ်မံတရားစွဲဆိုခံရဖို့အခြေအနေတွေဖြစ်လာနိုင်တာကြောင့်သူရှိနေတွေကဆိုရင်နေတာလို့ဒီကိစ္စနဲ့ပတ်သက်ပြီးတော့သိရှိထားသူတွေကိုကူကားပြီး The New York Times သတင်းစာကြီးကနောက်ဆုံးအခြေအနေကိုတင်းနှင်းလာနေကထုတ်ပြန်ခဲ့တာပါသမ္မတထရမ့်ကတော့အထူးစုံစမ်းစစ်ဆေးမှုနဲ့တွေ့ဆုံပြီးတော့ဖိကျသွားဖို့ဆန္ဒရှိကြောင်းပြောဆိုထားမှုပါတယ်သူအနေနဲ့ဘာမှမမှန်မကန်လုပ်ထားတာမရှိတာကြောင့်နောက်မူလနဲ့တွေ့ဆုံသွားမှဖြစ်ပြီးတကယ်ဘာတွေဖြစ်ပြနေတယ်လဲဆိုတာကိုအဓိကကြားတဲ့သတင်းမီဒီယာတွေကဖော်ပြမပေးတဲ့ပေါ်ဆိုရင်လေသူကသတင်းထုတ်တွေရဲ့အမေကိုဖြေကြားပူရတယ်။ထရမ့်အနေနဲ့သူပြောထားတဲ့ကိရိတွေကိုဖျက်ပြီးတော့စုံစမ်းစစ်ဆေးမှုတွေနဲ့တွေ့ဆုံမှုညှင်းဆန်မယ်ဆိုရင်တော့အထူးစုံစမ်းစစ်ဆေးမှုမူလအနေနဲ့ထရမ့်လာရောက်အစ်စ်ခံမှုစင့်ခေါ်သွားနိုင်ပါတယ်ခင်ဗျာ
။တောင်ကိုရီးယားနိုင်ငံမှာကျင်းပမဲ့ဆောင်းရာသီအိုလံပစ်အားကစားပွဲအတွင်းမြောက်ကိုရီးယားရာရှိတွေနဲ့အမေရိကန်ဒုသမ္မတဒီသတင်းပတ်ထဲတွေ့နိုင်ခြေကိုဒေါ်နယ်ထရမ့်အစိုးရဘက်ကလမ်းဖွင့်ထားပါတယ်။အမေရိကန်ဒုသမ္မတမိုက်ပန့်စ်ကအခုလိုဆွေးနွေးပွဲလုပ်ဖို့သူ့ဘက်ကတော့မတောင်းဆိုရသေးဘူး။ဒါပေမဲ့အခြေအနေကိုလမ်းဖွင့်ထားပြီးစောင့်ကြည့်သွားမယ်လို့အလက်စကာမှဒီနေ့ထုတ်ပြောလိုက်ပါတယ်။ဒါအပြင်ဒုသမ္မတပန့်စ်အနေနဲ့မြောက်ကိုရီးယားအရာရှိတွေနဲ့ဒီအိုလံပစ်ပွဲမှာတွေ့နိုင်လားလို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကိုလည်းဒီမတိုင်ခင်ပေရူးနိုင်ငံခီးစင်တဲမှာသတင်းတောက်တွေကမေးရမှာဝန်ကြီး Tillerson ကလည်းဒုသမ္မတမိုက်ပန့်စ်အခုပြောခဲ့တယ်လို့မျိုးပဲပြန်ဖြေခဲ့ပါတယ်။ဒုသမ္မတပန့်စ်ကလည်းဂျပန်နိုင်ငံကိုမထွက်ခင်သတင်းတောက်တွေနဲ့တွေ့ရမှာမြောက်ကိုရီးယားဘက်ကဘသူကိုမဆိုဘလို့ပုံနဲ့ပဲတွေ့ရသူပြောမှာကဒီစကားပဲအဲ့ဒါကမြောက်ကိုရီးယားအနေနဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်ထိန်တုံးကြည့်ရည်မှန်းချက်ကြီးကိုလုံးဝတခါတည်းအပီးပိုင်စွန့်ရမယ်ဆိုတာပါပဲလို့ရှင်းပြခဲ့ပါတယ်။ဒါအပြင်ဒုသမ္မတပန့်စ်ကဆက်ပြီးသမ္မတထရမ့်အနေနဲ့လည်းအခုလိုတွေ့ဆုံဆွေးနွေးမှုတွေနဲ့အဖြေရှာတာမျိုးကိုအမြဲတမ်းယုံကြည်ထားကြောင်းထုတ်ပြောထားတယ်လို့ဆိုပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်ကအမေရိကန်တပ်ဖွဲ့ဟာနိုင်ငံမြောက်ပိုင်းကတာလီဘန်တွေကိုလေကြောင်းကနေတဆင့်နောက်တစ်ဖန်စတင်ဘုံကျဲတိုက်ခိုက်နေပါတယ်ဒီကနေ့ထုတ်ပြန်လိုက်တဲ့ American စစ်ဖက်ရဲ့ကြေညာချက်ထဲမှာလူငယ်တဲ့တောက်ကြနေကဘက်ဒါရှန်ပြည်နယ်မှာရှိတဲ့တာလီဘန်တွေရဲ့တနန်းကျောင်းလိုယူဆတဲ့နေရာကိုလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်တရုတ်နဲ့တာဂျီကစ္စတန်နဲ့ဆက်မှာအကြမ်းဖက်တိုက်ခိုက်ဖို့ကြိုတင်ပစ်စင်နေရာတွေကိုတားဆီးဖို့အခုလိုတိုက်ခိုက်တာလည်းဖြစ်ပါတယ်လေကြောင်းတက်ခဲမှုအတွင်းအာဖဂန်တပ်ဖွဲ့တွေစီကနေခိုးယူခဲ့ပြီးဖောက်ခွဲရေးကားတွေအဖြစ်အသွင်ပြောင်းလဲထားတဲ့ကားတွေကိုလည်းဖျက်ဆီးနိုင်ခဲ့ပါတယ်။တာလီဘန်တွေအနေနဲ့ပြေးစရာမရှိတော့ဘူးလို့အာဖဂန်ကဒီအမေရိကန်တပ်ဖွဲ့တွေရဲ့တပ်မှုဗိုလ်ချုပ်ကြီးဂျွန်နီကိုဆင်ကပြောကြားကြောင်းလဲဂ
ကျင်းညာချက်မှာဖော်ပြထားပါတယ်အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အကြမ်းဖက်ဖြစ်လို့ဖြစ်စည်းလုပ်တဲ့တာလီဘန်ရဲ့ထောက်ပံ့ရေးရန်နေရာတွေကိုဖြစ်စည်းနိုင်ခဲ့ပြီးလွန်ခဲ့တဲ့နှစ်နိုဝင်ဘာလကဆလိုလေကြောင်းတိုက်ခိုက်မှုတွေကြောင့်တာလီဘန်ဟာဒေါ်လာ3000လောက်ဝင်ငွေရော့ကျခဲ့တယ်လို့လည်းဆိုပါရခင်ဗျာ
ဂျော့ဝါရှင်တန်တက္ကသိုလ်ကလုပ်တဲ့ဒီလိလာမှုအရအခုလိုအမေရိကန်နိုင်ငံကနေထွက်သွားပြီးပြည်ပအကြမ်းဖက်အဖွဲ့တွေကိုသွားကူတိုက်ပေးတဲ့သူတွေကလက်တဆုပ်စားလောက်ပဲနိုင်ငံတွေကိုပြန်ဝင်လာတယ်လို့ထုတ်ပြောတာပါတယ်ဒီတက္ကသိုလ်ရဲ့အစွန်းရောက်ဝါဒလိလာရေးအစီအစဉ်ကလုပ်တဲ့ဒီလိလာမှုထဲမှာပဲဆီးရီးယားနဲ့အီရတ်မှာရှိတဲ့ ISL Qaeda နဲ့အချမ်းဖက်မှုဆိုင်ရာပြစ်မှုတွေနဲ့ဖမ်းဆီးပြစ်ဒဏ်ချတာပြီးဖြစ်တယ်လို့နှစ်ပေါင်းများစွာအချိန်ယူလုထားတဲ့ဒီအစဉ်ခံစားမှာဖော်ပြလိုက်ပါတယ်။ဒါအပြင်ဒီပြန်လာသူတွေကဘသူကမှအမေရိကန်နိုင်ငံထဲမှာအချမ်းဖက်တိုက်ခတ်မှုတွေအောင်မြင်အောင်မလုပ်နိုင်ခဲ့ဘူး။သူတို့ကြောင့်ဖြစ်နိုင်တဲ့အချမ်းဖက်အန္တရာယ်ကလည်းအခုချိန်ထိအကန့်အသတ်နဲ့ပဲရှိလာခဲ့တယ်လို့ဒီအစဉ်
ဒီအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းထိုမီတာ70 kHz 1068ညလိုင်းထိုမီတာ19 kHz 15565နဲ့လိုင်းထိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အင်္ဂါနေ့ညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြည့်ညနေပါတယ်ခင်ဗျာ။မြန်မာနိုင်ငံကပြည်ပခန့်ရဲ့အရေးအဖြစ်ရှာရမှာအင်ဒိုနီးရှားအနေနဲ့ကိုညီနိုင်တဲ့အခမ်းအနားနဲ့ပတ်သက်ပြီးလူ့ခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာယက်ရိုက်ယက်အယ်ဟူစိန်ကအလေးနက်ထားပြောကြားလိုက်တယ်လို့အင်ဒိုနီးရှားဥပဒေနဲ့လူ့ခွင့်ဆိုင်ရာဝန်ကြီးရဆိုနာလာဝလီကပြောလိုက်ပါတယ်အင်ဒိုနီးရှားနိုင်ငံကိုသုံးရာခီးစဉ်ဖြစ်ရောက်ရှိနေတဲ့ကုလမဟာမင်းကြီးဟာအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့လည်းမြို့တော်ဂျကာတာမှာဒီကနေ့တွေ့ဆုံခဲ့ပါတယ်တနင်္လာနေ့ရုံးကတော့ကုလမဟာမင်းကြီးအယ်ဟူစိန်ကမြန်မာနိုင်ငံမှာရိုဟင်ဂျာတွေကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားတာနဲ့လူမျိုးတွေတပ်ဖြတ်မှုမျိုးဖြစ်ကောင်းဖြစ်နိုင်ခဲ့တယ်ဆိုပြီးတော့ထပ်လောင်းပြောဆိုခဲ့ပါသေးတယ်။လူငယ်နဲ့ဩဂုလကုန်မိုင်းကဆက်လို့မြန်မာလူမျိုးရေးစခန်းတွေကိုအာဆာအဖွဲ့ကဝင်ရောက်စီးနင်းအပြီးအစိုးရစစ်တပ်ကနေမြင့်ရှင်းလင်းရမှာဒုက္ခသည်9သိန်းနီးပါးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခေါ်လွန်သွားခဲ့ပြီးတဲ့နောက်ရိုဟင်ဂျာတွေပေါ်လူခွင့်ချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေချေချေလောင်လောင်ထွက်ပေါ်ခဲ့ပါတယ်မြန်မာအစိုးရကတော့အခုလိုဆွဆွဲမှုတွေကိုညှင်းဆန်းပြီးတော့ရိုဟင်ဂျာတွေကဘင်္ဂလားဒေ့ရှ်ဘက်ကတရားမဝင်ဝင်ရောက်လာသူတွေဆိုပြီးတော့ပြောဆိုထားတာပါခင်ဗျာ
မြန်မာနိုင်ငံမှာတော့နိုင်ငံတော်လျှို့ဝှက်အဥပဒေဖောက်ပြန်မှုနဲ့ဖက်စီခံထားရတဲ့ Riders သတင်းတောက်2ဦးရဲ့အမှုကိုဒီနေ့ဆက်ဆွဆွဲရမှာတရားလူပြသက်သေရဲရရှိကဖက်စီချိန်တုန်းကမှတ်တမ်းကိုမိရှို့ဖျက်ဆီးခဲ့ကြောင်းထွက်ဆိုသွားခဲ့ပါတယ်ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကဒီနေ့တရားခွင်မှာဒီရဲရရှိရဲ့ထပ်ဆိုချက်ဟာကွဲလွဲချက်တွေလည်းရှိနေတယ်လို့ Writer သတင်းတောက်ကိုပါလုံးနဲ့ကုချော်စိုးဦးတို့ရဲ့ရှင်းနေဦးတန်းစောအောင်ကအခုလိုဆိုပါတယ
်ဒီနေ့ကျွန်တော်တို့ကဒီသတင်းတောက်တွေကိုရှာဖွေတဲ့နေရာမှာပါတဲ့သူရဲတို့တင်သွင်းမှုကိုကျွန်တော်တို့ဖြစ်တယ်အဲ့ဒီမှာရေးကြည့်တဲ့ချက်နှစ်ချက်ကျွန်တော်တို့တွေ့တယ်တွေ့တာကပါလဲဆိုတော့နံပါတ်1တစ်ချက်ပြီးဒီသတင်းတောက်တွေပမှန်ပြီးချင်းသူ့ရဲ့ဟိုရဲမှတ်တမ်းပေါ့နော်ဘာတွေဘာတွေဘလို့ဖြစ်တယ်ဆိုတော့မှတ်တမ်းစာရွက်ကိုသူတို့ရဲ့မိရှို့လိုက်ဒါရည်ရည်တစ်ချက်ပါနောက်တစ်ချက်ကပါလဲဆိုတော့ဒီရုံးမှသူတက်တည်လာမထွက်ခင်ဒီပြောဆိုရမယ့်အကြောင်းအရာတွေကိုဟိုဒါရီကိုကြည့်ပြီးတော့တောက်လျှောက်ဖတ်ဆိုရတယ်ဆိုတော့အဲ့ဒီအကြောင်းအရာတွေကလည်းမနေ့ညသို့မဟုတ်ဒီနေ့မနေ့မှရေကူးလာတဲ့အကြောင်းအရာတွေဖြစ်တယ်အဲ့တော့တစုံတစ်ယောက်ကဒီလိုပြောပါဒီလိုဖတ်ပါဆိုပြီးတော့ဟိုပြောဆိုလို့ဒီတရားရုံးမှလာပြီးတော့ထွက်ရတဲ့ပုံစံမျိုးဖြစ်တယ်တကယ်ပစ္စကမှာတော့ဒီဒရင်တောက်တွေကိုဖမ်းပြီးတဲ့ပုံစံနဲ့သူထပ်ဆိုရတဲ့ပုံစံနဲ့ပေါ်လဲမှုလို့ရှိတယ
်တကယ်တော့ဒီသတင်းတော့နှုတ်ကိုပြီးခဲ့တဲ့ဒီဇင်ဘာ10ရက်နေ့မှာမြန်မာအာဏာပိုင်တွေကဖမ်းဆီးခဲ့တာဖြစ်ပြီးမတိမငြိမ်ဖြစ်နေတဲ့ရခိုင်ပြည်နယ်ကလုံခြုံရေးတပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေပါဝင်အစိုးရရဲ့လှည့်ဝတ်သတင်းအချက်အလက်တွေဥပဒေနဲ့ဆန့်ကျင်ပြီးရယူခဲ့တယ်ဆိုတဲ့ဆက်ဆွဲချက်နဲ့အရေးယူခဲ့တာပါဒါပေမဲ့လည်းဒီသတင်းတော့နှုတ်ကရဲတွေနဲ့ညစာစာရင်တွေ့ဖို့ဖိတ်ကြားခံရပြီးတဲ့နောက်အဲ့ဒီချိန်နဲ့ညမှာပဲဖမ်းဆီးခံရတဲ့အတွက်တမင်အကွက်ချဖမ်းဆီးတာဖြစ်တယ်လို့ပြောဆိုထားပြီးဖန်စီချခံရချိန်မှာလည်းအမှုနဲ့ပတ်သက်လို့ချင်းချောက်ဝန်ခံခိုင်းတာတွေရှိတယ်လို့ဆိုနေပါတယ်။ဒီနေ့တရားရုံးကိုနိုင်ငံတကာသံတမန်တွေလည်းလာရောက်လေ့လာဆောင်ကြည့်ခဲ့ကြပါတယ်။နောက်တစ်ချိန်ရုံးချင်းကိုတော့ February 14ရက်နေ့မှာထပ်ချင်းဆိုထားပါတယ်ခင
်ဗျ။ဂျာမနီနိုင်ငံပါလီမန်ရှိတဲ့မြောက်ကိုရီးယားတန်ယုံကနေတဆင့်ဒီမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်စီစဉ်အတွက်လိုအပ်တဲ့ပစ္စည်းတွေနည်းပညာတွေကိုရယူနေတယ်လို့ဂျာမနီထောက်လိုင်းရေးအကြီးအကဲကပြောလိုက်ပါတယ်။ ဒါပေမဲ့လည်းဒီလိုဆောင်ရွက်နေရတဲ့ပတ်သက်လို့အသေးစိတ်အချက်အလက်နဲ့ဒီလိုလှုပ်ဆောင်မှုတွေကိုတားဆီးဖို့သူ့အနေနဲ့အာမမခံနိုင်ဘူးလို့ဒီဟန်ကောမန်ဆန်ကဒီဂျာမနီရုပ်မြင်သံကြားမှာပြောလိုက်ပါတယ်တရားမဝင်မှန်ကိုစည်းကနေဂျာဂန်ဝယ်ယူပေးသူကနေတစ်စိတ်မြက်ကိုရီးယားဟာအဲဒီလိုရရှိခဲ့လို့ယူဆကြောင်းလည်းသူကပြောပါတယ်မြက်ကိုရီးယားရရှိခဲ့တဲ့နည်းပညာဟာအရက်ဖတ်မှာရောစစ်ဖတ်မှာရောအသုံးပြုလို့ရနိုင်ကြောင်းမန်ဆန်ကပြောပေမဲ့အသေးစိတ်ကိုတော့ပြောမသွားပါဘူးမြက်ကိုရီးယားတန်ယုံပြောခွင့်ရကတော့အဲဒီသတင်းနဲ့ပတ်သက်ပြီးတော့မမှန်ဘူးလို့ CNN သတင်းဌာနကညင်းဆိုပါတယ်မြောက်ကိုရီးယားဟာနျူကလ িয়ার လက်နက်နဲ့နျူကလ িয়ার ထိပ်ဖူးတပ်ဆင်ပစ်ခတ်နိုင်တဲ့ပေတင်းတက်ဒုံဆန်တက်နေရာတွေကိုရပ်ပစ်ဖို့ညှဉ်းဆန်နေတာကြောင့်ကုလသမဂ္ဂကပိုးပြီးတော့ပြင်းထန်တဲ့ပိတ်ဆို့တံခတ်မှုတွေကိုဇက်တိုက်ချမှတ်ခဲ့ပါတယ်ခင်ဗျာ
။တောင်ကိုရီးယားနိုင်ငံမှာဒီသတင်းပတ်ထဲကျင်းပမဲ့ဆောင်းရာသီအိုလံပစ်ပွဲတော်မှာဖျော်ဖြေဖို့အတွက်မြောက်ကိုရီးယားအနုပညာရှင်140ပါးမြောက်ကိုရီးယားသင်္ဘောဟာဒီနေ့ပဲတောင်ကိုရီးယားကိုဆက်ရောက်လာခဲ့ပါတယ်။မြောက်ကိုရီးယားပေါ်နိုင်ငံတကာတက်ခတ်အရေးယူမှုတွေအတွက်အခုလိုကြုံတောက်ကြုံခဲ့ဖြစ်လျှော့ပေးခဲ့တာကြောင့်မြောက်ကိုရီးယားဖွဲ့အနေနဲ့ဆွေးမျိုးတော်မှာအခုလိုဖြော်ပြခွင့်ရလာခဲ့တာပါမြောက်ကိုရီးယားဖြော်ပြအဖွဲ့ဒီနေ့ဆက်ရောက်လာချိန်မှာတုံ့ပြန်မှုတွေကတော့မျိုးမျိုးရှိခဲ့ရမှာအနေရောင်ဝတ်စားတွေကိုဝတ်ဆင်ထားပြီးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ရဲ့တပ်ပုံတွေကင်ဆောင်ဆန္ဒပြသူတချို့ရှိတယ်လို့တောင်ကိုရီးယားနိုင်ငံတော်သတင်းဆိုပြီးတောင်ကိုရီးယားနဲ့အမေရိကန်လန်တွေဟွေရန်ဆန္ဒပြသူတွေလည်းရှိခဲ့ပါတယ်ဒီအိုလံပစ်ပွဲတော်ဖွင့်ပွဲခဏမှာတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံသဘာအားကစားသမားတွေဟာနှစ်နိုင်ငံညီညွတ်ရေးအလံအောက်မှာအတူရှင်တွဲပြီးချီတက်ကြမှာဖြစ်တယ်လို့အားကစားပွဲတချို့မှလည်းအတူရှင်တွဲကြမှာဖြစ်ပါတယ်ခင်ဗျာ
အင်္ဂါနေ့ညနေခင်းထိတ်တန်းရောက်တဲ့တွင်ကိုကွန်အောင်နဲ့ကိုဝင်းမင်းတို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်အုတ်ချုံရင်မဟောင်းအသက်ခံရမဟာအေအေးလို့ခေါ်တဲ့ရခိုင်တပ်ဖွဲ့ကကြိုတင်ကြံစီလှုပ်ရှားမှုဖြစ်ကြောင်းပြည်ထရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပြီးရခိုင်လက်နက်ကိုင်တပ်ဖွဲ့ဖက်ကတော့ညှင်းဆိုထားပါတယ်။လောလောဆယ်မှာတော့မြောက်ဦးမြို့နယ်အုတ်ချုံရင်မဟောင်းအသက်ခံရတာနဲ့ပတ်သက်လို့ဒေသခံတွေကိုဖမ်းဆီးစစ်ဆေးတာတွေရှိတဲ့ပေါ်ဒေသတွေမှာမတိမငိမ့်ဖြစ်နေကြောင်းလဲမြောက်ဦးအထက်ကယုံနှိမ့်နှင်းမှုစုံစမ်းရေးအဖွဲ့ကတာဝန်ရှိသူတို့ကပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့မြောင်းမျိုးနဲ့အုတ်ချွေရီမူဟောင်းဥပိုဘိုမင်တိုက်တက်ပြတ်ခံရတာဟာအေအေကပ်ရခိုင်ကမ်ရော်ဖလာဘောလုံးပွဲကျင်းပဖို့စီစဉ်သူတွေကိုဖမ်းဆီးတာနောက်လူ9ယောက်သေဆုံးခဲ့တဲ့မြောင်းဦးဖြစ်စဉ်နဲ့ဆက်ဆက်ပြီးအေအေခေါ်ရခိုင်လက်နက်ကိုင်အဖွဲ့ကကြိုတင်ကြံစီတဲ့လုပ်ရအဖြစ်စစ်ဆေးတွေးရှိရာကြောင့်ပြည်ထရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားတာဖြစ်ပါတယ်ဒါဟာမြောက်ဦးမြို့နယ်အုတ်ချွေရီမူဟောင်းတက်ခါရမှုနဲ့ပတ်သက်ပြီးဖမ်းဆီးထားတဲ့ကျော်မြင့်ခခိုင်ကျော်နဲ့သူ့ရဲ့သားမင်းတန်းထေခမင်းတန်းထိုက်တို့ကိုစစ်ဆေးဖော်ထုတ်ချက်အရအေအေအဖွဲ့စီယုံရင်မှုကိုလက်စပိုင်ဇော်မျိုးအောင်ခဇော်မိုးအောင်တို့နဲ့ပူးပေါင်းတက်ပြတ်ခဲ့တာဖြစ်ကြောင်းဖော်ပြထားပါတယ်ဒီသတင်းဖော်ပြချက်နဲ့ပတ်သက်ပြီးအေအေတပ်ဖွဲ့ရဲ့ပြည်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောဆိုပါတယ
်ဗမာစိုးရအနေနဲ့နော်ဒါပြဿနာတစ်ခုပေါ်တိုင်းဒီအခွင့်အရေးတခုခုရတိုင်းမှာတော့ကျွန်တော်တို့ကတော်လိုင်းရဲ့ဖွေးရှိတွေကိုတော့ဘုံတိုက်ကြညွှန်းလို့အောင်အမေရိကန်ထုံးနဲ့တိုက်ခိုက်နေတဲ့ဒိဋ္ဌိတွေဖြစ်နေကြ။ဒီနှုန်းကလည်းပဲအဆက်ဆက်တိုက်ခိုက်မှုတွေအများကြီးရှိပါတယ်။ဟောကျွန်တော်တို့ကအဲ့ဒီအတန်းပဲဖွေးရှိတွေနဲ့ဆက်ဆက်တာတို့ဒီမွေးစေဝါကိစ္စတွေနဲ့ဆက်ဆက်တာတို့အဲ့ဒါမျိုးတွေအများကြီးဒီလိုလုပ်ခုပါတယ်။ဟောအခုလည်းပဲကျွန်တော်တို့ကတော့အဒီလူသားမှုမှနေပြီးတော့အားသမားနေပြီးတော့ဒါတိုက်ခိုက်ဖို့အတွက်ဒီလိုဒီစနစ်တကျကိုကျန်းလန်းဆယ်ပြီးတော့မှအခုလိုမထုတ်ပြန်လာတာလို့ကျွန်တော်တို့ကအဲ့လိုမျိုးပဲတွေ့ကြည့်မှာပါ
လက်ရှိဖန်စီစစ်စေးနေတဲ့ကျော်မြင့်ခခိုင်ကျော်ဟာတင်ညူကြီးရွာအုတ်ချွေမှုတာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီးသူနဲ့သူသားမင်းတန်းထေခမင်းတန်းထိုက်တို့ဟာမွေးရစီဝါရောင်းဝယ်တာရရှိရငွေကြီးနဲ့အေအေတပ်ဖွဲ့ကို M16 တပ်နက်19လက်ပစ္စတိုကိုးလက်နဲ့ GN ကြီးစံတွေပို့ဆောင်ပေးခဲ့ကြောင်းလည်းဖော်ပြပါတယ်အေအေတပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခက
ကြတာတဲ့အဲ့ဒီ MCC အမျိုးသားလက်နက်တွေကကျွန်တော်တို့အခိုင်အမာလို့တိုက်ခိုက်ရေးတပ်ဖွဲ့တွေလုံးဝမသုံးတဲ့လက်နက်ပြနော်ကျွန်တော်တို့အဲ့ဒီ MCC တွေကိုလုံးဝမသုံးဘူး
အေအေတပ်ဖွဲ့ဟာမြောက်ဦးမြို့မှာရခိုင်ပြည်အချုပ်ချာအာဏာကျဆုံးခြင်း233နှစ်မြောက်ဝမ်းနည်းဘွယ်အခမ်းအနားပြိပင်ခံရပြီးနောက်ဖြစ်ပေါ်လာတဲ့အကြီးကြီးုံမှာရဲတပ်ဖွဲ့ကပြစ်ခတ်လို့လူ9ယောက်သေဆုံးခဲ့တဲ့နောက်မှာအေအေတပ်ဖွဲ့ဟာအကြမ်းဖက်ပြစ်ခတ်တပ်ဖြတ်သူတွေကိုထိရောက်ပြင်းထန်တဲ့အရေးယူဆောင်ရွက်တာတွေလှုပ်ဆောင်သွားမယ်လို့ကြေညာချက်ထုတ်ပြန်ထားဘူးပါတဲ့မြောက်ဦးမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်လည်းဖြစ်ရခိုင်ပြည်နယ်လွှတ်တော်ကဖွဲ့စည်းခဲ့တဲ့မြောက်ဦးဖြစ်စဉ်တရားစုံစမ်းစစ်ဆေးအဖွဲ့ရဲ့အတွင်းမှုလည်းဖြစ်တဲ့ဦးတာထွန်းစိန်ကတော့ပြည်ထရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်နဲ့အေအေတပ်ဖွဲ့ရဲ့ညှင်းဆို့ချက်အပေါ်တုံ့တက်ရခက်ခဲကြောင်းပြောပါတယ်
တ
ကျွန်တော်ကတော့ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဘလို့မလဲမသုံးသပ်ရှင်ဘူးဘလို့မလဲမှတ်ချက်မသိရှင်ဘူးဒါကတော့သူတို့အကြောင်းနဲ့သူတို့ပဲပေါ့နော်မြောက်ဦးမြို့နယ်အုတ်ချိုရီမူဟောင်းအတက်ခံရတာနဲ့ပတ်သက်လို့တင်ကြိုကြေးရွာကလူတချို့ကိုဖမ်းဆီးစစ်ဆေးတာတွေဆောင်ရွက်နေလို့နယ်မြေမတည်မငြိမ်ဖြစ်နေပြီမြောက်ဦးအဒီကယုံကိစ္စစုံစမ်းရေးတွေကိုကွင်းစင်းဆောင်ရွက်တာတွေဆိုင်င
homa miau yone tinyo ga le be lu khon yao chi yao lo ko tet san ya re ya kho pi lo nyin nyan si si ni la le shi de de ga de ma le da na patat pi lo mnyin ma set de phit ni de a ra ja mo lo lo se ma ni bien chi ni ko si si mo ha wo do chinaw ro khat ta san gan da de da be ne chinaw ro di commission ne patat pi lo do lo pyan lo khat se ha re wo bo no chinaw ro hot taw ma phan pi lo a lo lo ni ja ba de
စကိုင်းပြည်နယ်အတွင်းမှာဘင်္ဂလားဒေ့ရှ်ကိုရောက်ရှိသွားတဲ့ဒုက္ခသည်6သိန်းရေးနဲ့ပတ်သက်လို့မြန်မာအစိုးရအပေါ်နိုင်ငံတကာကဖိအားပေးရာတွေရှိနေသလိုရသေးတော်မျိုးနယ်မှာကျင်းပတဲ့စကိုင်းပြည်အချုပ်အခြာအာဏာကျဆုံးခြင်း230နှစ်ပြည့်ဝန်းရဲပွဲအခမ်းအနားဟောပြောပွဲနဲ့ပတ်သက်လို့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအင်းမောင်နဲ့စာရေးဆရာဝင်းဟင်အောင်တို့ကိုဖမ်းဆီးထားတဲ့အပေါ်စက
ကို25ရိုးကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့တိုင်းရင်းဒေသတွေဖက်ကတိုက်ပွဲသတင်းပဲဆက်ရအောင်ပါ။ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်ဘက်မှာမြမတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင် TNLA တအောင်းပလောင်တပ်ဖွဲ့တို့ကြားတကြော့ပြန်တိုက်ပွဲတွေကြောင့်ဒေသခံတွေနေရာစွန့်ခွာထွက်ပြေးနေကြရသလိုတိုက်ပွဲအတွင်းပိတ်မိနေသူတွေလည်းရှိနေပါတယ်။တချိန်တည်းမှာပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ KIA နဲ့လည်းဒီကနေ့ထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။အပြည့်စုံကတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်နိုင်ကိုအင်ကပြောပြပေးမှာပါ။
မြန်မာသမ္မတနဲ့ TNLA တန်းပလောင်စောက်ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့မှုကြောင့်ရှမ်းပြည်နယ်မြောက်ပိုင်းကိုက်ခိုင်မြို့နယ်ကဆိုင်းခေါကျွာသားတွေဟာနေရောက်ကိုစုခွာထွက်ပြေးစေရပြီးတိန်နေမြို့နယ်ကကောင်းအိုင်ရွာဖုန်ကြီးကျောင်းမှာစစ်ပြေးဒုက္ခသည်ဖြစ်နဲ့ခိုလုံနေရတယ်လို့ရှမ်းပြည်နယ်လှုပ်တော်ကိုယ်စားလှယ်နန်းခင်သားကြီးကဖွေဖွေကိုပြောပါတယ
်။မနေ့ကစပေးလာတာကျမတို့တိန်နေမြို့နယ်ကောင်းအိုင်ကျွာအုပ်စုကနော်အဲကောင်းအိုင်မှာရောက်နေတယ်ဆက်အလုံး158ဦးသာရောက်မှာရပါတော့ကလေးတွေရောအခုကျင်းလာတာချင်းရဲ့ဆိုင်ရဲ့ပလောင်ရဲ့ချင်းရွာမှာကတော့အကုန်ကျင်းလာပြီလေ။ဟောကျမတို့လည်းချက်ချင်းကူညီပါတယ်ချင်းရွာသားတွေလည်းအချင်းချင်းအဲ့မှာကူညီပဲဆံတွေအဝတ်စားတွေပံ့ပိုးပေးတယ်ပြီးရင်ပုံကြီးကောင်းမှာဖားထားတယ်ချင်းအမြင့်များလည်းကူညီပေးပါတယ်
။ဒီစစ်ပြေးဒုက္ခသည်တွေဟာတနင်္ဂနွေနေ့ကတမ်းပလောင်သဖွဲ့နဲ့တမ်းမတော်တို့အကြားဒါခိုင်နဲ့ဆိုင်ခေါင်ရွာလီစိုက်ပွဲဖြစ်ပွားခဲ့လို့တောတော်ဆဲဆွဲပြေးသိမ်းဆောင်ရင်တိန်ဒီမြို့ကကောင်းအိမ်ရွာကိုမနေ့ညနေပိုင်းမှာရောက်ရှိလာတာပါ။ဒါခန့်ကြီးရွာသားတွေကတော့ကိုက်ခိုင်မြို့ထဲသိမ်းဆောင်နေသလိုတိုင်းခေါင်ကြီးရွာသား150ကျော်ကတော့တိန်ဒီမြို့နယ်ထဲကကောင်းအိမ်ရွာဖုန်ကြီးကျောင်းမှာခိုးလုံနေကြရတာပါ။စစ်ပြေးဒုက္ခသည်တွေထဲမှာကျောင်းနေရွယ်ကလေးတွေလည်းပါဝင်နေပါတယ်။ဒီကလေးတွေရဲ့ပညာရေးစီးခိုင်းမှာကိုစိုးရိမ်နေရတယ်လို့ကောင်းအိမ်ရွာကကျောင်းဆရာမနန်းခန်းဟွန်ကပြောပါတယ်။ကျောင
်းကြီးနဲ့ကလေးတွေလည်းဒီမှာရောက်နေဆူဆူပါတာတုံးဆယ်နေရတော့ပြဲတဲ့ဒီမှာရောက်တာ16ရောက်တခြားနေရာမှာပြောင်းသွားလိုက်တာတဲ့ဒီတော့ပညာရေးကတော့ဘယ်လိုစီနေရမလဲတူရှင်တူကကိုခိုင်နေတဲ့ဆိုကိုခိုင်ပညာရေးမျိုးရောင်းရနေတူစီစီနေရတယ်ရှင်
ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတမ်းပလောင်သဖွဲ့နဲ့တမ်းမတော်သူကြားမနေ့ကကုခိုင်မြို့နယ်ဖာဖိုင်ကျေးရွာနဲ့ငုတ်ငါကျေးရွာကြားမှာစိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီစိုက်ပွဲတွင်တမ်းမတော်ဘက်ကစစ်လေရင်သုံးစိုက်ခတ်ခဲ့တယ်လို့ TNLA ပြန်ကြားရေးရာရှိဘူမှုတိုင်းကျော်ကပြောပါတယ
်။မနေ့ခုနကဒီအကျော်လာကနေစမှာဆယ်နိုင်ခွဲဖြစ်ဖြစ်ပွားတယ်။စိုက်ပွဲဖြစ်နေတဲ့အချိန်ဒီဆယ်နိုင်ဆယ်မိနစ်လောက်ပါပဲဒီမြန်မာပြည်တို့ကဒီကြောင်ပြည်သူတွေလာမိမတ်တက်ခရဲနိုင်ရဲ့နေသားပါဒီလိုကြတော့အနေချင်းတိုင်းရတာဒီလိုရှိရဲ့ကြာပြင်းရဲ့မရှိဘူးမြန်မာတမတော်တွေကအခြေခံမှုအတော်လေးများတယ်ဒီစရာတော့မတည်ရဘူ
းနှစ်ဖက်သားကြားဖြစ်ပွားနေတဲ့ပိုက်ပွဲတွေကြောင့်ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့ပေါ်ကိုရောက်ရှိနေတဲ့နန်းချောင်မြို့နယ်ကြက်တီရွာစိတ်ဆောင်ရွာသား300ကျော်ဟာလေနေရကိုမပြောင်းနိုင်သေးတဲ့အခြေအနေမှာရှိနေပါတယ်လာတူကချင်းမြင်းနယ်အတွင်းမှာမြန်မာတပ်မတော်နဲ့ကချင်းလွတ်လပ်ရေးဖွဲ့ KIU တို့ကြားစစ်ရေးသိမ်းမှတ်နေတဲ့အခြေအနေမှာရှိနေပါတယ်။တနိုင်းမြို့နယ်ပရင်းမော်တီတပ်မှာမြန်မာတပ်မတော်နဲ့ကချင်းလူမျိုးရေးတပ်မတော် KIU တို့ကြားစိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်ပြီးဒေသခံတွေနဲ့မော်လုတ်သားသထောင်ခန့်ဟာမော်တီတပ်အတွင်းမှာပိတ်မိနေဆဲအခြေအနေမှာရှိနေတယ်လို့ကချင်းလူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းကဦးစော်ကျက်ကပြောပါတယ်။
在所以说今天的你们咱们今天的都表演的对你们的那样难了什么地方你要买这里那不从这个你要买那不靠这个你要买这个应该今天的已经在哪里的那么对你们的都没有了开开个这个的主人家的区别的一个
ချင်းပြည်နယ်တနင်္ဂနွေနေ့ပါဝင်မန်စီမြို့နယ်နဲ့စွန်ဘရာပုံတိဒါတွင်မှာမြန်မာသမ္မတနဲ့ကချင်းလူ့အရေးသမ္မတ KNA တို့ကြားတိုက်ပွဲဖြစ်ပွားဖို့လားလာများနေတယ်လို့ KNA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ပူကပြောပါတယ်
ဒီကြောင့်ဒီကတော့အနုမတ်ပြန်ကြည့်တာမရှိဘူး။ဒီတိုးတဲ့မှာပဲရောက်တဲ့နေရာမှာသူတို့နေရာချသမှအနုကအပြည့်ညီထားတဲ့နေကြတယ်။ဒီတိုက်ပွဲကတော့ပြန်ဖြစ်ဖို့ကတော့အလားလာများပါလား။တဲ့ဘီဒီထာနဲ့ဆိုတော့အမတက်ပြတ်ဆုံးတာတော့ဖြစ်ခဲ့တာတွေတော့ရှိဖို့ပဲသေချာပါလေ
။လက်ရှိရှမ်းပြည်နယ်နဲ့ကချင်းပြည်နယ်တွင်းမှာမြန်မာသမ္မတနဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ GIA နဲ့ CNL တို့နဲ့ပိုက်ပွဲပြင်းထန်နေတဲ့အခြေအနေနဲ့ပတ်သက်လို့သမ္မတဘက်ကတော့လက်တရောတဆုံတွေကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။ GIA နဲ့ CNL တို့ဟာ UWS ဝတ်ဖွဲ့ဥဆောင်တဲ့မြောက်ပိုင်းလက်နက်ကိုင်အဖွဲ့ပြည်တော်စုငင်းချရေးဆွေးနွေးညှိနှိုင်းရေးကော်မတီ FVNCC ဖွဲ့ဝင်ဖြစ်တယ်လို့NC လမ်းကြောင်းကိုလက်မခံသေးတဲ့အခြေအနေမှာရှိနေပါတယ်။ဒါပေမဲ့တစ်ဖက်မှာမွန်ပြည်တပ်ပါတီနဲ့လာဟုဒီမိုကရက်တစ်စည်းရုံး ICU တို့ဟာဖေဖော်ဝါရီ23ရက်နေ့မှာ NC ပြည်ရဲ့လက်မှတ်ရေးထိုးသွားဖို့ပြင်ဆင်နေဆဲလည်းဖြစ်ပါတယ်ခင်ဗျာ
။ဘရော့ချ်ပြန်ပြောင်းအန္တရာယ်အစိုးရအနေနဲ့လက်ရှိဦးစားပေးဆောင်နေတဲ့ပြည်တွင်းငင်းငင်းရေးစီးပွားဖွံ့ဖြိုးတိုးတက်ရေးရခိုင်ရေးစတဲ့ရေးကိစ္စတွေမှာထင်လို့ရှိမရောက်ဖြစ်နေတယ်လို့ဝေဖန်မှုတွေရှိနေပါတယ်။နိုင်ငံတွင်းမှာဒီအစိုးရနဲ့စစ်တပ်အစိုးရနှစ်ရက်တည်ရှိနေတယ်လို့ဖြစ်နေတာမို့လို့ပြည်တွင်းရေးကိစ္စတွေမှာရှင်းမတက်နိုင်ဘူးလို့တုံ့ပြန်ပြောသူတွေရှိတယ်လို့ပဲအစိုးရကိုယ်တိုင်ရဲ့စွမ်းဆောင်ရည်အားနည်းမှုရှိနေတယ်ဆိုပြီးတော့ဝေဖန်မှုတွေကလည်းရှိပါတယ်။နှစ်နှစ်သက်တမ်းဝင်လာပြီဖြစ်တဲ့ NDI အစိုးရရဲ့စွမ်းဆောင်ရည်နဲ့ကြုံရတဲ့ဒီအခက်အခဲတွေကိုလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလို့ရတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်နှစ်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့ယူဆကိုယ့်ရဲ့မိန့်ခွန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-2-3-2-3-4-2-9-9-9-4ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိန့်မြန်းကြမယ်ဆိုတာရှင်ကိုကျေးဇူးပါတယ်ခင
်ဗျာ။ VOA မြန်မာပိုင်းစီစဉ်ရတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းတွေကိုအပတ်စဉ်စနေနဲ့အင်္ဂါညတွေမှာအသစ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒီကနေ့ည9:00နာရီမှာဆွေးနွေးမယ့်ဓာတ်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ချက်ပြီးတော့ဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုလိုင်းတိုမီတာ19.25-30မိနစ်တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနဲ့အမေရိကန်ပြည်ထောင်စုတို့အကြားကအရင်ကျေးမှုဖလှယ်ရေးအစီအစဉ်ရာအမေရိကန်အခြေဆိုင် Next Level Hip Hop အဖွဲ့ဟာတနင်္လာနေ့ညကအမေရိကန်သံအမကြီးနဲ့အိမ်မှာမြန်မာပရိသတ်တွေကိုဖျော်ဖြေတင်ဆက်ခဲ့ပါတယ်။ Next Level အဖွဲ့ဟာမြန်မာနိုင်ငံမှာရှိနေစဉ်အတွင်းမြန်မာ Hip Hop အနုပညာရှင်တွေအတွက်အလုပ်ယုံတင်နန်းတွေလည်းဖွင့်လှစ်ပို့ချပေးနေပါတယ်။မြန်မာနဲ့အမေရိကန်ကြား Hip Hop ဂီတဖလှယ်ရေးအကြောင်းကိုရင်တွားရောက်တင်ပြယူထားတဲ့ကုဇော်ဝင်းလိုင်ကပြောပြပေးမှာပါရှင်။Hey, look, I said, oh well, here we go again, another brother man, cause he ain't doing him.
Hip hop look called it, Gita Pinyaya ha, Kanei Lungeri Echa, Nanganaga Mada Makabe.မြန်မာလူငယ်တွေအကြမ်းပါပါရေပန်းဆလာနေတဲ့အမှုပညာရေးစီးကြောင်းတစ်ခုဖြစ်ပါတယ်အထူးသဖြင့်တော့ဒီ hip hop ဖြော်ပြရေးအစီအစဉ်တွေကိုစတင်ခဲ့တဲ့အမေရိကန်ပြည်ထောင်စုမှာဆိုရင် hip hop ဟာအရင်ကဂီတလောကကိုလွှမ်းမိုးထားခဲ့တဲ့ rock and roll pop စတဲ့ဂီတရေးစီးကြောင်းတွေကိုကျော်လွန်ပြီးလူကြိုက်ပုံများလာတဲ့အထိခေတ်ဆားလာနေတာဖြစ်ပါတယ်ဒါကြောင့်လဲမြန်မာနိုင်ငံမှာရှိတဲ့အမေရိကန်တန်ရုံယဉ်ကျေးမှုဌာနကငွေနိုင်ငံအကြယဉ်ကျေးမှုဖလှယ်တဲ့အနေနဲ့အမေရိကန်အခြေစိုက် next level hip hop အဖွဲ့ကိုဖိတ်ကြားပြီးhip hop ဂီတပညာရနဲ့ဆိုင်တဲ့ဤပညာတွေသူနဲ့ဆက်နွယ်နေတဲ့စီးပွားရေးလုပ်နိုင်တဲ့အခြေအနေတွေအကြောင်းအလို့ယုံဆွေးနွေးပွဲတွေဖွင့်လှစ်ပြီးမြန်မာနိုင်ငံ hip hop ဂီတပညာရှင်လူငယ်တွေကိုအမေရိကန်စင်တာမှာပို့ချပေးနေတာဖြစ်ပါတယ်။နိုင်ငံအကြားယဉ်ကျေးမှုဖလှယ်ရေးအစီအစဉ်ပေါ်သူ့ရဲ့အမြင်သဘောထားတွေကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်တာမကြီး Scott Marshall ကအခုလိုပြောပြပါတယ်။
Oh, I mean, these cultural exchanges are important. I mean, the music's great.
ယဉ်ကျေးမှုဖလှယ်ရေးအစီအစဉ်တွေကသိပ်ကောင်းပါတယ်။ဒေတာအမှုပညာကလည်းကောင်းပါတယ်ဒါပေမဲ့ဒီရက်ပိုကောင်းတဲ့အရာကတော့လူလူချင်းထိတွေ့ဆက်ဆက်မှုပဲဖြစ်ပါတယ်ဒါဟာပြည်သူတွေအချင်းချင်းကြားထိတွေ့ဆက်ဆက်မှုရစေတဲ့အစီအစဉ်တစ်ခုဖြစ်ပါတယ်ဒီနေရာမှာတော့အမေရိကန်နိုင်ငံက hip hop အစိုးရတွေလာကြတဲ့အစီအစဉ်ပေါ့သူတို့ကစွန်ဦးတီထွင်လောက်ကင်မှုအခြေအနေလူမှုအတိုင်းအဝိုင်းအချင်းချင်းအကြားထိတွေ့ဆက်ဆက်ကြတဲ့အခြေအနေတွေကို Pioso Sunwe Jabime, the Gero Dariha, Pidu, a changing jar, Titu Sessanala, Yim G Babu.
The man in Angola, the next level hip hop of Puerwin, Chris Williams call DJ Track Gale, the man in Angola, 2 years a minute ago, Kulu Miawi Gabare.
It's such a beautiful country when you just look at the people.
The man in Angola, Imdan Taya Labore, Time to Kuwa, Dandalu Murule, Miaji Shiware. တနည်းအားဖြင့်အမေရိကန်ပြည်တော်စုနယ်တွေတူပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့နိုင်ငံမှာလည်းမတူညီရဲ့လူမျိုးစုတွေအများကြီးနေထိုင်ကြတဲ့အတွက်ဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံကဟစ်ဟော့ဂီတာဟာနိုင်ငံတကာကိုထူးဖောက်နိုင်တဲ့အခွင့်အလမ်းအများကြီးရှိပါတယ်။မြန်မာဟစ်ဟော့အဆိုတော်ကြက်ဖားကလည်းနုပညာရှင်တွေအကြားညာနာပိုင်ဆိုင်မှုနဲ့ပတ်သက်ပြီးကြုံတွေ့နေရတဲ့အခက်အခဲတွေက
တို့ကြိုက်တဲ့ခွေသူတို့ကတကယ်ပတ်စံပေးပြီးတော့သူတို့ကအားပေးတယ်ကျွန်တော်စီမှာကတော့အဲနည်းနည်းထုံးစံလေးဖြစ်နေတာ share တယ်ဥပမာမင်းမဘာတစ်ချင်းနေရှိလဲငါ့ကိုပေးပြီးတော့လဖက်ဧတန်အဲ့လိုပေါ့တကယ်သူ့ကိုလဖက်ဧတန်အောင်မဟုတ်တကယ်ဒီအသစ်တစ်ခုအနေနဲ့ဒီထုတ်ထားတဲ့ product ကိုထုတ်ထားတဲ့အတိုင်းဝယ်ယူအားပေးရမှာနော်အဲ့လိုခါလေးတော့ဒါပေမဲ့အကုန်လုံးကဒီဟာကိုလက်ခံနေကြတဲ့အတွက်ကျွန်တော်တို့မှအဲ့လေးတော့ပြန်ပြင်ရမယ်အဲ့လိုလေးပေါ့ပြီးရင်လည်းကျွန်တော်တို့နားမလည်သေးတဲ့ကျွန်တော်တို့ဟိုမတိထားသေးရဘာကြီးရှိအောင်လဲသူစီအားအဲ့လိုတင်ညာလဲအဲ့လိုမျိုးပေါ့ business နဲ့ပတ်သက်တာဒီ industry နဲ့ပတ်သက်တာလောဘလို့လုံးလို့ရလဲ commercial ဖြစ်အောင်ဘလို့လုံးလဲအဲ့ဘာကြီးပေါ့နော်အဲ့ဒါရော
next level အဖွဲ့ရဲ့နောက်ဆုံးဖြောပြပွဲအစီအစဉ်ကိုတော့ရန်ကုန်မြို့ hotel နဲ့ခီးသွားလာရေးလုပ်ငန်းအဆောက်အဦအတွင်းမှာဖေဖော်ဝါရီလ18ရက်နေ့ကျရင်ကျင်းပပြုလုပ်သွားမှာဖြစ်ပါတယ်။ဒီပွဲကိုလူတိုင်းလာရောက်ကြည့်ရှုအားပေးနိုင်တယ်လို့အမေရိကန်တန်ယုံတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။ကိုဇော်ဝင်လိုက်ပါရှင်။အခုထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ် PP ချင်းမှာပဲ VOA ရုံမြင့်တန်းကြအစီအစဉ်တွေကိုညနေ9:00-9:00ခွဲထိ Asia Set 7 Jeru ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်။ကြာပြင် VOA ရဲ့တော်ရိုက်ထုတ်လွှင့်ချက်တွေကို VOA ရဲ့ Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook ဆာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ကြပါလိမ့်ရှင်။ခုတော့ကြာရှိနေတဲ့အချိန်တွင်းသတင်းအချင်းချုပ်ကိုကိုအောင်ကပြောပြပေးပါဦး။
ဒီဆုံးမဲ့စစ်ဆေးမှုရောဘတ်မူလာနဲ့တွေ့ဆုံစကားမပြောဖို့သမ္မတဒေါ်နယ်ထရမ့်ကိုသူ့ရှေ့နေတွေကအကြံပြုလိုက်ပါတယ်2016သမ္မတရွေးကောက်ပွဲကာလမှာထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့နဲ့ရုရှားတို့ကြားပတ်သက်ဆက်ဆံမှုရှိခဲ့သလားဆိုတာနဲ့သူသမ္မတဖြစ်လာပြီးမကြခင်မှာပြည်အောင်စုဆုံးမဲ့စစ်ဆေးဘယူရို FBI ညွှန်ကြားမှု James Comey ကိုရာထူးကနေဖယ်ရှားလိုက်တာဟာတရားရေးပေါ်ဂျာဝင်ဆွတ်ဖက်ရရောက်လေသလားဆိုတာကိုအထူးဆုံးမဲ့စစ်ဆေးမှုရောဘတ်မူလာကဆောင်ရမ်းစစ်ဆေးနေတာပါအဲ့လိုတွေ့ဆုံရမှာမှားရင်ပြောကြတာတွေဒါမှမဟုတ်ရှင်းတော့မညီပြောဆိုဂဲမီမာကိုသူ့ရဲ့ရှင်းတွေကစိုးရိမ်နေတာဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံမှာကျင်းပမဲ့ဆောင်းရာသီအိုလံပစ်အားကစားပွဲတော်အတွင်းမြောက်ကိုရီးယားအရာရှိတွေနဲ့အမေရိကန်ဒုသမ္မတဒီသတင်းပတ်ထဲတွေ့နိုင်ခြေကိုဒေါ်နယ်ထရမ့်အစိုးရဘက်ကလမ်းဖွင့်ထားပါတယ်အမေရိကန်ဒုသမ္မတမိုက်ပန်စ်ကအခုလိုဆွေးနွေးပွဲလုပ်ဖို့သူ့ဘက်ကတော့မတောင်းဆိုရသေးပေမဲ့အခြေအနေကိုလမ်းဖွင့်ထားပြီးတော့စောင့်ကြည့်သွားမယ်လို့အလက်စကားမှာဒီကနေ့ထုတ်ပြီးတော့ပြောလိုက်ပါတယ်မြန်မာနိုင်ငံကပြည်ပခန့်တွေအရေးအဖြစ်ရှာရမှာအင်ဒိုနီးရှားအနေနဲ့ကူညီနိုင်တဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာယက်ရိုက်တ်အယ်ဟူစိန်ကအလေးနက်ထားပြောကြားလိုက်တယ်လို့အင်ဒိုနီးရှားဥပဒေနဲ့လူခွင့်ဆိုင်ရာဝန်ကြီးရဆိုနာလာအိုလီကပြောလိုက်ပါတယ်အင်ဒိုနီးရှားနိုင်ငံကိုတုံ့ပြန်ကြခီးစဉ်ဖြစ်ရောက်ရှိနေတဲ့ကုလမဟာမင်းကြီးဟာအင်ဒိုနီးရှားသမ္မတဂျိုကိုဝီဒီယိုတို့နဲ့ဒီကနေ့မှာတွေ့ဆုံခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာဒီသတင်းပတ်ထဲကျင်းပမဲ့ဆောင်းရာသီအိုလံပစ်ပွဲမှာဖြောပြပို့အတွက်မြောက်ကိုရီးယားအနုပညာရှင်140ဒီပါမြောက်ကိုရီးယားတင်မောဟာဒီကနေ့တောင်ကိုရီးယားနိုင်ငံကိုဆက်ရောက်ခဲ့ပါတယ်ခင်ဗျာ
။တင်အချင်းချက်ကိုကိုအောင်ကကြီးညာပေးခဲ့တော့ပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရင်မှုကကိုရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။ View American အသံညာဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30ထိလိုင်းဒိုမီတာ19 kHz 15.53 ည၊လိုင်းဒိုမီတာ25 kHz 11.83 ည၊လိုင်းဒိုမီတာ57 kHz 633နဲ့လိုင်းလမီတာ190 kHz 1505တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းများရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနံလာပါ။
This program has come to you from the Voice of America, Washington.
From